တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးသဘောတူစာချုပ် MCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာဒီကနေ့ရန်ကုန်မြို့မှာတပ်တမအခြေအနေတွေ့ဆုံဆွေးနွေးပါတယ်။အဓိကဆွေးနွေးချက်တွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပြထားတဲ့အစိုးပြုချက်ရှုချက်အနက်ကကြန့်ရှိတဲ့အချက်တွေကိုဆက်လက်ဆွေးနွေးနေပြီးတော့သဘောတူညီချက်ရမယ်ဆိုရင် MCA ကိုလက်မှတ်ရေးထိုးဖွယ်ရှိနေပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကတင်ပြထားပါလိမ့်ရှင်
။ဟုတ်ကဲ့ NCA ကိုလက်မှတ်မြေထိုးတဲ့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့ဟာရန်ကုန်မြို့မြို့သားပြည်နယ်တင်းမြေကြီးနဲ့ငြိမ်းချမ်းရေးဘဟုဌာနမှာဒီကနေ့မနေ့9နာရီခွဲကနေညနေ9နာရီထိဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာ UNFC ဘက်ကတင်ပြထားတဲ့အချက်ရှိချက်တွေကသဘောတူညီချက်မရသေးတဲ့အချက်တွေကိုဆက်လက်ဆွေးနွေးတာဖြစ်ပြီးဆွေးနွေးပွဲအခြေအနေကိုငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကအခုလိုပြောပါတယ
်။ကျွန်တော်တို့ဆွေးနွေးမှုအောင်မြင်ပါတယ်မနေ့ကဆက်ဦးမှာပါ။ဒီနေ့ကျွန်တော်တို့ဆွေးနွေးတာအကြမ်းကြီးခေါ်တဲ့ချက်ပြီးပါပြီ။ကနချက်ပြည့်ဆိုတာကဟိုငါလည်းနည်းနည်းမလက်ခံဆက်စင်းနေမှာပေါ့ဗျာ။ဒါဒီအကျံပေါ့။အကျံဆွေးနေပြီးအခုပဲပြည့်ရပြောက်
။ UNFC အဖွဲ့ဝင်တွေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အလားအလာနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ
်။မနေ့ကဆွေးနေပြီးမှဖြစ်သွားမှာပါ။အဂျန်ဒါမှာတော့အဲ့ဒီအချက်ပါပါပါ။
လက်ရှိဆွေးနွေးနေတဲ့တင်ပြချက်ရှိချက်ကို DPN အဖွဲ့နဲ့ငြိမ်းချမ်းရေးကော်မရှင်တို့ဟာ15လကြာဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းကစက်တဘာအချိန်ဆွေးနွေးပွဲမှာအချက်၄ချက်ကိုသဘောတူညီခဲ့ကြပြီးဖြစ်ပါတယ်။ဒီသဘောတူညီထားတဲ့အချက်၄ချက်ကတော့အစိုးရနဲ့တပ်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရစဲကြောင်းစတင်ကြီးညာဖို့ပင်လုံစိတ်တဲ့အညီဖက်ဒရယ်ပြည်တော်စုကိုတည်ဆောက်ဖို့အစိုးရလွှတ်တော်တပ်မတော်ကိုယ်စားလှယ်တွေကတစုတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေကတစုနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတစုပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့27ရာစုပင်လုံကထွက်ပေါ်လာတဲ့အချက်ပေါ်ခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေပါဝင်ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းဖို့ဆိုတာတွေပါဝင်တာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ် DPN ရဲ့ဒုအဖွဲ့ခေါင်းဆောင်နိုင်အောင်မင်းကြီးကတော့လက်ရှိဆွေးနွေးပွဲအခြေအနေနဲ့အလားအလာကိုအခုလိုပြောပါတယ်
။အေးဒီနေ့ကျွန်တော်တို့ဆိုစာရှိတဲ့အဆိုပြုချက်968ကိုဆွေးနွေးတယ်ပေါ့လေ။ဒီနေ့ကဆွေးနွေးကြတာမပြတ်သေးဘူးပေါ့လေ။မပြတ်သေးတယ်မနေ့ဖန်တဲ့တမနဲ့ကိုကြာနေတယ်ဆိုတော့မနေ့ဖန်ဆွေးနွေးပွဲပြီးမှပဲကျွန်တော်ဘယ်လောက်ဖြတ်နိုင်မလဲ။အဲရှေ့ဆက်ရှင်နေဘယ်လိုရှိမလဲဆိုသိရပေါ့လေ။
လက်ရှိဆွေးနွေးနေတဲ့အချက်တွေဟာ UNFC အနေနဲ့ NCA ကိုညှင်းပယ်တာမဟုတ်ကြောင်းလည်းအခုလိုပြောပါတယ်
။အဲ NCA မှာပါတဲ့အားနည်းချက်ကိုကျွန်တော်တို့တိတိကျကျဖူပြီးခိုင်အောင်ခိုင်မာအောင်ပြင်ဆင်ခြင်းနဲ့သဘောနဲ့အဲလိုစုပြည့်ချက်ကိုချက်ကိုသင်ရတာဖြစ်ပါတယ်။အခုစုပြည့်ချက်ရှိချက်ကလည်းကျွန်တော်တို့ပြင်ဆင်ဖို့တိကျတဲ့ဟာစုပြည့်ချက်ရှော့တင်ပေါ့နော်။အဲရိုက်တော့နောက်ဘက်ကမှကျွန်တော်အစီအစဉ်ကြော်ရတာပဲ။ဟိုအစီအစဉ်ကမယ်ပေါ့နော်။
ဆွေးနွေးနေတဲ့အချက်တွေမှာတော့အပြည့်ခတ်ရစေးရေးဆိုင်ရာစီရင်တပ်ပိုင်းဆိုင်ရာကျင့်ဝတ်အပြည့်ရစောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တနေရာချထားရေးအတွက်ကြိုတင်သဘောတူဖို့အပြည့်ခတ်ရစေးရေးပူးတွဲစောင့်ကြည့်ရေးကော်မတီမှနိုင်ငံတကာကအစိုးရကိုယ်စားလှယ်တွေပါဝင်ဖို့ NCA သဘောတူညီချက်ပါလိုက်နာရမယ့်အချက်တွေနဲ့ပတ်သက်ပြီးမပြေလည်တာရှိရင်ပြည်တွင်းနဲ့နိုင်ငံတကာကသဘောတူတဲ့ဖြန့်ဖြူရေးကော်မရှင်ရဲ့ဆုံးဖြတ်ချက်ခံယူဖို့နဲ့အပြည့်ရဒေသတွေမှာကြီးမားတဲ့စီမံကိန်းတွေကိုဆောင်ရွက်ရင်နိုင်ငံတကာဆိုင်လုံးနဲ့အညီဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောတူညီချက်ရယူဖို့ဆိုတာတွေပါဝင်တာဖြစ်ပါတယ်UNFC အဖွဲ့ဟာမူလကအဖွဲ့16ဖွဲ့နဲ့ပါဝင်ဖွဲ့စည်းခဲ့တာဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ UNFC အဖွဲ့ဝင်9ဖွဲ့က NCA မှာပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။နောက်ပိုင်းမှာကချင်ရှမ်းဝပလောင်ကိုကန့်စတဲ့အဖွဲ့တွေနှုတ်ထွက်ခဲ့တဲ့နောက်အခုအခါအဖွဲ့၄ဖွဲ့ကျန်ရှိနေတာဖြစ်ပါတယ်။